ရခိုင်ပြည်နယ်တွင်းကမြေပုံမြို့နယ်ထဲမှာနိုင်ငံသားဖြစ်ခွင့်ရှိတဲ့မွတ်စလင်တွေကို1982ခုနှစ်နိုင်ငံသားဥပဒေနဲ့အညီနိုင်ငံသားစစ်ဆေးပေးမှုတွေစတင်လှုပ်ဆောင်ပေးနေပါတယ်။လွှဲမှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနကဒီလ14ရက်နေ့ကစပြီးတော့ရခိုင်ပြည်နယ်ထဲမှာနေထိုင်တဲ့မွတ်စလင်ဘာသာဝင်တွေကိုဘင်္ဂလီလူမျိုးစုအနေနဲ့နိုင်ငံသားစစ်ဆေးမှုတွေလှုပ်ဆောင်ပေးနေတာဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာဖြစ်ပါတယ်ရှင်
။ရခိုင်ပြည်နယ်အတွင်းမှာနေထိုင်တဲ့လူနည်းစုမွတ်စလင်တွေထဲမှာရိုဟင်ဂျာနဲ့ဘင်္ဂလီဆိုတဲ့လူမျိုးစုအငင်းပွားမှုတွေရှိနေတဲ့ကြားကမြန်မာအစိုးရရဲ့လူဝင်မှုကြီးကြပ်ရေးနဲ့မြို့သားမှတ်ပုံတင်ရေးဦးစီးဌာနကတော့ဇွန်လလယ်ပိုင်းမှာမြေပုံမြို့နယ်မှာနေထိုင်တဲ့မွတ်စလင်အချို့ကို1982နိုင်ငံသားဥပဒေနဲ့ဘင်္ဂလီလူမျိုးတွေအဖြစ်နဲ့နိုင်ငံသားစစ်ဆေးမှုတွေပြုလုပ်ပေးနေတာဖြစ်ပါတယ်။2012ခုနှစ်ကစပြီးတော့ရခိုင်ပြည်နယ်ထဲမှာမကြာခဏဆိုသလိုလူမျိုးရေးပြစ်ပခတ်တွေဖြစ်ခဲ့ပြီးတဲ့နောက်မှာပထမဦးဆုံးအနေနဲ့မြေပုံမြို့နယ်ထဲမှာရှိတဲ့ဒုက္ခသည်စခန်းတစ်ခုမှာနိုင်ငံသားစစ်ဆေးမှုတွေကိုလက်ဝကညွှန်ကြားမှုချုပ်ကိုယ်တိုင်ဦးစီးပြီးတော့စောင့်ရဲနေတာဖြစ်တယ်လို့ရခိုင်ပြည်နယ်နေဆက်ရေးဝန်ကြီးဘုံမူကြီးထိန်လင်းကအတည်ပြုပြောဆိုပါတယ်
ဟုတ်မြေပုံပါလေဖိုက်တော့ပြည်တည်နေဟိုစတယ်ပြီးတော့ဆောင်ရပါတယ်လောက်ကတကြီးဟိုညဉ့်ကျမှုချုပ်ဥပုံသားကိုယ်တိုင်ဒီမှာဆောင်ရနေပါတယ်ခင်ဗျအဆင်ပြေတယ်လို့ပြောပါတယ်ခင်ဗျမနေ့ကတော့လေဟိုကျွန်တော်တိတော့ပေါ့နော်ကျွန်တော်နောက်ဆုံးရတဲ့အနေထားတော့ဒီလောက်35ဆိုပေါ့လေအဲ့ဒါလေးအမီဟိုသူတို့ဆောင်ရနေတယ်လို့ကျွန်တော်သိရပါတယ်ကျန်တဲ့အဟန္တာအခက်ကြီးတော့ဟိုမရှိဘူးလို့ကျွန်တော်သိရပါတယ်ခင်ဗျကျွန်တော်ကလည်းဟိုလိုအပ်တဲ့ဟိုလူငယ်ပိုင်းနဲ့လိုအပ်တဲ့အုပ်ချုပ်ထောက်မှုအပိုင်းကိုတော့ကျွန်တော်ကလည်းစီမံပေးနေပါတယ်ဒီဘုံကိစ္စပြီးရင်ဒါသူတို့နောက်တစ်ဆင့်ပေါ့လေဆောင်ရွက်ဖို့တော့အစီအစဉ်ရှိတယ်လို့ကျွန်တော်သိရပါတယ
်ဒီနိုင်ငံသားစစ်စစ်ပေးမှုဟာဆိုရင်2014ခုနှစ်တွင်မှကောက်ခံခဲ့တဲ့တကောင်စင်းကောက်ခံမှုပေါ်မှာအခြေပြုပြီးတော့ဘင်္ဂလီရိုဂျာဆိုပြီးတော့အကြီးအကျယ်အငင်းပွားမှုတွေမရှိခဲ့တဲ့မြေပုံမြို့နယ်အတွင်းမှာစတင်လာလေဖြစ်ပါတယ်လူဝင်မှုကြီးကြပ်ရေးနဲ့မြို့သားမှတ်ပုံတင်ရေးဦးစီးဌာနကမြေပုံမြို့နယ်အတွင်းအခုလိုဆောင်ရွက်ချက်အပေါ်မြေပုံမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဥဖေတန်းကတော့ကြိုဆိုတယ်လို့ပြောပါတယ်ဒါပေမဲ့ဒီနေရာမှာနိုင်ငံသားဖြစ်ခွင့်ပေးတဲ့အပေါ်မှာအဂတိလိုက်စားမှုတွေကင်းမှုတော့လိုမယ်လို့သူကပြောပါတယ
်အဲ့ဒါမြေပုံမြို့နယ်မှာဆိုရင်အဲဒီသကောင်စင်းကောက်တုံးကနော်နည်းနည်းပါးပါးအဆင်ပြေတာပေါ့နော်ဟိုဘက်ဒီဘက်ဥစုရှင်တက်ပြီးတော့ပြဿနာမရှိဘူးဆိုတဲ့အတိုင်းအတာနဲ့မြေပုံကိုစံပြက်ွက်ပေါ့နော်ကျွန်တော်တို့ပိုင်လို့ area စမှတ်ပြီးတော့စတင်နေရှူလန်းပေါ့နော်ကျွန်တော်တို့ကတော့ဒါကလုတ်တင်လုတ်ထိတ်ကြပြီလို့ကြိုဆရာမှာဖြစ်ပါတယ်ဒါပေမဲ့မမမကမ်းမှုတွေပေါ့နော်အဂရီလိမ့်စားမှုတွေအဲအဲ့လိုမဖြစ်ပေါ်ဘဲနဲ့ဒီနိုင်ငံသားတွေကိုစီစစ်တဲ့နေရာမှာအာနိုင်ငံသားဖြစ်တဲ့ဆိုရင်ဘာလို့မှလဲအဲနိုင်ငံသားဖြစ်တဲ့ဆိုရင်ဘယ်လိုဆက်ထားမှလဲအဲ့ဒီကအစအခြေရလိုတယ်အဲ့လိုဟန်ပြသဘောမျိုးနဲ့နော်ဟိုတစ်ချက်ကောင်းလုတ်တာမျိုးဆိုရင်တော့အဲကျွန်တော်ဒါဘာဘယ်လိုမှခီးရောက်မယ်မဟုတ်ဘူးလို့ကျွန်တော်တို့ယူဆပါတယ
်နောက်ဆက်ပြီးတော့ကောက်ခံမဲ့စစ်တွေဘူးဒီတော်မောင်းတော့လို့မွတ်စလင်ဘာသာဝင်အတော်များများနေထိုင်တဲ့နေရာတွေမှာအခက်အခဲတွေရှိလာနိုင်တယ်လို့လည်းဥပဒေတန်းကဆက်ပြီးသုံးသပ်ပါတယ
်။အဲဒါမျိုးမျိုးနဲ့ကတိုင်းကြီးနဲ့တစ်ခုလုံးမှာအေးအေးဆေးဆေးပြီးသွားတဲ့အကွက်မှုဟိုတို့ကအဲ့လိုစက်တင်ပြီးတော့ဟိုလုတ်တာပါ။ဒါမှကျွန်တော်ထင်ပါတယ်ဒီမှာပြည်ရင်တောင်မှဟိုရခိုင်တပြည်နယ်လုံးစစ်တွေမောင်းတော့ဘူးတော့စက်တင်ပြည်သူတွေကတော့ဟိုတိတ်ပြီးမလွယ်ဘူးထင်တယ်ဗျ။
ဒါပေမဲ့တစ်ဖက်မှာတော့အခုလိုအစိုးရကလူမျိုးစုအပေါ်မှာမူတည်ပြီးတော့နိုင်ငံသားတက်မှတ်တယ်ဆိုတာထက်နိုင်ငံတကာနိုင်ငံမှာနိုင်ငံသားဖြစ်တဲ့အရေးချင်းနဲ့တက်မှတ်တာကပို့ပြီးတော့တင့်တော်မယ်လို့မွတ်စလင်ဥပဒေပညာရှင်တဦးဖြစ်တဲ့တရားလွှတ်တော်ရှင်နေဦးမောင်ကပြောပါတယ်
။ကိုရင်းညာပဲဖြစ်စေကာကြီးလူမျိုးပဲဖြစ်စေခါဝဲလူမျိုးပဲဖြစ်စေဒီလူတို့ဦးဟာဒီနိုင်ငံမှာမိဘဘိုးဘွားကနေပြီးတော့နေထိုင်စဉ်သက်ပြီးဝေးဘွားလာပြီးဒီနိုင်ငံမှာအခြေချတယ်ဒီနိုင်ငံမှာပဲသူကသူ့နိုင်ငံမျိုးချင်းနဲ့နေပြီးတော့ပြိမ်မယ်ဆိုရင်ဒီလူဟာဒီနိုင်ငံသားပဲလို့ကျွန်တော်တို့ကဒီလိုယုံကြည်ထားတယ်။ဒါနိုင်ငံတကာစံနှုန်းပဲပေါ့။အဲ့တော့ရိုဟင်ဂျာဖြစ်ချင်း၊ဘင်္ဂလီဖြစ်ချင်း၊အလားကချင်းဖြစ်ချင်း၊ရှမ်းဖြစ်ချင်းဆိုတာဖြစ်ကျွန်တော်ဆိုတာလူတယောက်ပေါ်မှာသူဒီနိုင်ငံသား right ရှိမရှိပဲစဉ်းစားတဲ့အခါမှာလူမျိုးနဲ့စဉ်းစားဖို့မလိုဘူးလို့ကျွန်တော်ထင်ပါတယ
်။မြန်မာနိုင်ငံရဲ့အနောက်ဖက်ကျန်ဒေသဖြစ်တဲ့ရခိုင်ပြည်နယ်ထဲမှာဆိုရင်မတူညီတဲ့လူမျိုးစုတွေနဲ့မတူညီတဲ့ဘာသာဝင်တွေအကြားမှာ2012ခုနှစ်ကစပြီးတော့မကြာခဏဆိုသလိုအကြံဖက်အသွင်ဆောင်ပြိပခါတွေဖြစ်ခဲ့တာပါလူအသေးအပြောက်နဲ့အပျက်စီးတွေရှိခဲ့ပြီးတော့ဒုက္ခသည်စခန်းတွေမှာလည်းဒီနေ့အထိနေထိုင်နေရတဲ့ဒေသခံတွေအများအပြားရှိနေပါတယ်ပြည်တော်စုဆိုရဝန်ကြီးတွေဖြစ်တဲ့နေဆိုင်ရဝန်ကြီးပေါ်ကျော်ကြီးတက်နိုင်ဝင်းတမန်တော်ဝန်ကြီးဦးစိုးသိန်းနဲ့ဦးတင်နိုင်သိန်းလူဝင်မှုကြီးကြပ်ရေးဝန်ကြီးဦးခင်ကြီးနဲ့ပြည်ချိုင်းဝန်ကြီးဦးအောင်ကြီးတို့ကလည်းဒီဇွန်လ13ရက်နေ့ကနေ15ရက်နေ့အထိရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပြီးတော့1982နိုင်ငံသားဥပဒေနဲ့မင်္ဂလီလူမျိုးတွေကိုနိုင်ငံသားစီစစ်ပေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နှစ်ဖက်လူမျိုးဇုန်နစုကခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့ရှင်းလင်းဆွေးနွေးမှုတွေလုပ်ခဲ့တယ်လို့လည်းအစိုးရပိုင်းသတင်းစာတွေမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်အတွင်းကပြိပခါတွေဖြစ်ပြီးတော့နေရာစွန့်ခွာနေထိုင်နေရတဲ့ဒုက္ခသည်စခန်းတွေကိုလည်းအကူအညီပေးလုပ်ငန်းတွေလုပ်ကိုင်နိုင်မှုအတွက်တွားရောက်ခဲ့သေးတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။